င်္ဂါနေ့ညဒိုင်းလီလိုင်းစီစဉ်လှည့်ရောက်ပါပြီရှင်။ဥဇော်ဝင်းလိုင်းနဲ့စီစဉ်ထုတ်လို့ရေမှုမဆူမွန်တို့တင်ဆက်ထားတဲ့ဒိုင်းလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်။
မင်္ဂလာပါခင်ဗျာ။ဒီရေတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါတယ်။ကျွန်တော်တို့ဒီကနေ့ဆွေးနွေးဖို့ရွေးချယ်ထားတဲ့အကြောင်းအရာကတော့ဒီဒုတိယအကြိမ်လွတ်တော်တက်တန်းနှစ်နှစ်ကျော်လာခဲ့ပြီဖြစ်တာကြောင့်ရွေးကောက်ခံလွတ်တော်အမတ်တွေအနေနဲ့သူတို့ကိုစားပြုတဲ့သူတို့ကိုရွေးကောက်တင်မြှောက်လိုက်ကြတဲ့မဲဆန္ဒရှင်တွေရဲ့ဆန္ဒတွေလိုအပ်ချက်တွေကိုဘလောက်အထိဆောင်ရွက်ပေးနိုင်ကြပါပြီလဲဆိုတာကိုဆွေးနွေးကြဖို့ဖြစ်ပါတယ်။လက်ရှိမှာလွတ်တော်ရထားညှာနှားထားတာကြောင့်ဒီအချိန်ဟာလွတ်တော်အမတ်တွေအနေနဲ့မိမိတို့ရဲ့မဲဆန္ဒနယ်မြေအသီးသီးကိုသွားပြီးတော့လူထုနဲ့တွေ့ဆုံတာသူတို့ရဲ့လူအချက်တွေကိုဆွေးနွေးကြတာအကြံဉာဏ်ယူတာတွေလှုပ်ဆောင်ကြမယ်အချိန်ဆိုရင်လည်းမမားပါဘူးဒီကနေ့ကျွန်တော်တို့အဓိကဆွေးနွေးကြဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ဥက္ကမောင်မြင့်လွတ်တော်မအမျိုးသားလွတ်တော်မ NLD ပါတီကအမျိုးသားလွတ်တော်မဥက္ကမောင်မြင့်ဖြစ်ပါတယ်နောက်ပြီးတော့ဒီသတင်းတော် NHK သတင်းဌာနကသတင်းတော်ကိုတိဟာသွေးဖြစ်ပါတယ်ဟိုဥက္ကမောင်မြင့်ရှိပါလားခင်ဗျလေလိုင်းပေါ်မှာ
ရှိပါတ
ယ်ဟုတ်ကဲ့ကိုတိဟာသွေးလည်းရှိတယ်ထင်ပါတယ်နော်
ပါ
ရဟုတ်ကဲ့ဥက္ကမမင်းအဲ့တော့သောတော့ကျွန်တော်ပြောခဲ့သလိုပဲအခုဒါဥက္ကမမင်းဟာဆိုရင်လဲလွတ်တော်အမတူဖြစ်နေတယ်အခုလွတ်တော်တက်တန်းဟာနှစ်နှစ်ကျော်လာပြီခီးတဝက်လောက်ရှိလာပြီပေါ့နော်ဆိုတော့ဒီလွတ်တော်အနေနဲ့ဟောလွတ်တော်အမတ်တွေပေါ့လေလွတ်တော်အမတ်တွေအနေနဲ့ဒီမိမိတို့ရဲ့မဲဆန္ဒနယ်မြေရဲ့လိုအပ်ချက်တွေဟောမဲဆန္ဒရှင်တွေရဲ့လိုအပ်ချက်တွေနယ်မြေရဲ့လိုအပ်ချက်တွေကိုဘယ်လောက်ထိများဆောင်ရွက်ပေးနေကြပါပြီလဲဟိုတချို့လုံနိုင်ကြတဲ့သူတွေကျွန်တော်တို့တွေ့ရတာလည်းရှိပါတယ်တချို့လည်းမလုံနိုင်ကြတဲ့သူတွေလည်းကျွန်တော်တို့တွေ့ရပါတယ်ဆိုတော့ဥက္ကမမင်းအရင်ဆုံးကျွန်တော်အခွင့်အရေးပေးချင်တာဥက္ကမမင်းရဲ့မဲဆန္ဒနယ်မှာဥက္ကမမင်းကိုယ်တိုင်ကရောလွတ်တော်မှတူဦးနေနေနဲ့ဘာတွေဆောင်ရွက်ပေးနေသလဲအထူးသဖြင့်ကျွန်တော်ကသိချင်တာကဘာလဲဆိုတော့ဥက္ကမမင်းရဲ့ကိုစားပြုတဲ့နယ်မြေဟာအခုလက်တလောမှာဟိုတလောလေးရပဲတိုက်ပွဲတွေဖြစ်တယ်ပြည်သူတွေပြင်းနေကြရတယ်ဆိုတော့ကချင်ပြည်နယ်ဒီဖားကန်နယ်မြေဒေသတဝိုက်ပေါ့နော်အဲ့ဒီကိုစားပြုတယ်ဆိုတော့ဥက္ကမမင်းကရောဘာတွေများလှုပ်ဆောင်ပေးနေပါလဲဒုတိယလိုအပ်ချက်တွေ
ကျွန်တော်လည်းအခုကတော့ဘယ်လိုခေါ်မလဲကျွန်တော်ရှိမှစစ်လျှောက်နေပေါ့ဗျာညနေတယ်ညနေတဲ့အချိန်မှာဒီဖြစ်သွားတဲ့ပစုံတို့နောက်ပြီးတော့မှဒီအောင်တော့တို့နောက်မှဆိုင်နောက်ခူးလို့ဆိုတော့ရှိတယ်အဲ့ဒီညမှာလေသူဆိုတာကတိုက်ပွဲဖြစ်တာကျွန်တော်ဘာမှမပြောလို့ပေါ့ဘူးတိုင်းနဲ့ဒေသခံတွေကအဲ့ဒီအချိန်မှာပိတ်မိနေတဲ့အချိန်ကျတော့မထွက်ခဲမှုဖြစ်နေတက်ကလည်းတတ်မလို့ရတယ်အဲ့ဒါလေးတွေကျတော့တော်လေးကြီးအခက်အခဲဖြစ်ပါတယ်ကျွန်တော်အဲ့ဒီဘက်ကြံထားပါတယ်ကျွန်တော်လူတော်ကိုယ်စားလေးတိုင်းနေလောက်မှာကျွန်တော်ဟောစက်ချင်းပြင်းနေအမြဲတမ်းဒီကိုစိတ်ခွက်ကြည့်လို့မှာကျွန်တော်လွတ်တော်ကိုယ်စားလေးအမြဲတမ်းလွတ်တော်ပြည်သူလွတ်တော်တွေ့ပြီးတော့မှာကျွန်တော်လည်းတက်ဆိုင်ရောက်စားရတင်ဖို့လို့ဘောတူကြီးရဲ့ရရင်ပေါ့ဗျာကျွန်တော်အချင်းနဲ့အဲ့ဒါတွေကိုဟောစားပေါ့ဒါကျုပ်စီလည်းတင်မယ်ကျွန်တော်ဖြစ်နိုင်အတိုင်းငါစီလည်းတင်မယ်ကျွန်တော်အဲ့လိုစဉ်းစားထားတာပေါ့ဗျာအဲ့ဒါလေးလေးဟုတ
်ကဲ့
ကျွန်တော်တို့ကျွန်တော်တို့ဖြစ်ဖြစ်နေတာဒီဖြစ်ချောင်းကိုသိစားပေါ့ဗျာဒါပဲ
ဟုတ်ကဲ့ဟုတ်ကဲ့အခုကတက်တက်ဟိုလွတ်တော်မနာခင်ကလည်းဒီတိုက်ပွဲတွေကဖြစ်နေခဲ့တယ်ပေါ့နော်အင်တလောကလည်းဖြစ်တယ်ဆိုတော့အခုကျွန်တော်တို့ဒီလူမှုကွန်ရက်တင်မှာလည်းကျွန်တော်တို့တွေ့ရတယ်အဥက္ကမင်းလုံနေတာတွေလည်းကျွန်တော်တို့တွေ့ပါတယ်ဒါပေမဲ့တချို့ဟိုတခြားဒေသတွေမှာပေါ့နော်တခြားမဲဆန္ဒနယ်တွေမှာလွတ်တော်မတ်တရားဘာမှမလုပ်ဘူးလူတို့ကလောက်ဒုက္ခရောက်နေတာတော့မှဘာမှမပြောကြဘူးအတန်လေးတောင်မထွက်ဘူးဆိုပြီးတော့ပြောကြတာဝေဖန်ကြတာတွေလည်းကျွန်တော်တို့တွေ့ပါတယ်အဲ့ဒီလိုမျိုးပြောဆိုဝေဖန်တာတွေကဥက္ကမင်းကဘယ်လိုတုံ့ပြန်နေလဲ
ဒီအရေးရောဘယ်လိုကုန်လဲဆိုတော့ကျွန်တော်လွတ်တော်ကိုယ်စီဒီထဲမှာလည်းသူတို့အခက်အခဲတွေမျိုးများများများစွာရှိပါတယ်။တချို့ကျတော့လူလူနဲ့အများကြီးလုပ်တယ်ဒါပေမဲ့လူလူတွေကဘယ်လိုပဲလုပ်လို့မကျေနပ်ကြလည်းရှိတယ်။ဥပမာကျွန်တော်တို့ဒီမှာဆိုလို့ရှိရင်ကျွန်တော်တို့ကကြောက်မြတ်ဥပဒေပေါ့ဗျာအဓိကကျွန်တော်တို့2019ကြောက်မြတ်ဥပဒေဆိုမှထပ်ဖို့ရှိတယ်။ဒါက2019ကြောက်မြတ်ဥပဒေကိုကျွန်တော်မထွက်နိုင်လိုက်ဘူးဗျာ။ဥဒီဥစားကိုကျွန်တော်ရေးဆွဲသွားပြီးပြီ။အမျိုးသားလွတ်တော်ကျွန်တော်တို့ပဲတိုင်ပါလေကြောက်မြတ်ဥပဒေဒါပေမဲ့ကျွန်တော်တို့ကပြည်သူ့လွတ်တော်မှာပို့ထားတယ်ပြည်သူ့လွတ်တော်ကအဲ့ဒါကိုအချိန်ဆွဲပြီးတော့မှတစ်နှစ်လောက်ရှိဥတည်ဒီဥစ္စာကိုဥပဒေအနေနဲ့ပြည်ထောင်စုအထိမရောက်လာနိုင်တဲ့အချိန်ကျတော့ကျွန်တော်ဒီကမှလည်းပြည်တဲ့အတိုင်းပဲစစ်ပွဲဆိုတာဒီကြောက်မြင့်နဲ့အများကြီးဆိုင်နေတယ်ဖက်ကန်ဒေတာဆိုတာအဓိကပြောရမယ်ဆိုလို့ရှိရင်ပေါ့ဗျာဒီဖက်ကန်ဒေတာမှာလက်မဲ့ကိုင်အကြီးဆုံးကဆိုင်မှာအသေးဆုံးအထိအကုန်လုံးသူတို့ရဲ့အရင်းမြစ်တွေရှာစားနေတဲ့နေရာဖြစ်တယ်အဲ့တော့ကျွန်တော်တို့ကဒီကြောင့်မြေဥတီခလာမှာဥတီစုံမမယ်ဥတီစုံမမှာကျွန်တော်ကဒီနေရာကိုတင်ပြနိုင်မယ်ဥကတော့ဒီမှာကိုဥတီမဲ့ဖြစ်နေပြီးတော့မှချက်တာဘာဖြစ်နေလဲဆိုအကန့်ပတ်ဝန်းကျင်မှာတော့အလုံးတိုက်နေပြီတိုက်နေကြပြီးတော့ဖက်ကနေရာမှာကျတော့တိုင်းသားလက်နဲ့ကြံရောတတ်မရောဘာအကုန်လုံးအတိမှာကျတော့ဘုံသဘောတူညီချက်အများရထားလာမယ်သူတို့ဘာမှမတိုက်ကြဘူးဒီမှာဘာမှလို့ကြောက်သူတို့ဒီမှာကျတော့တိတ်နေကြတယ်အလုံးဒါဆိုလို့ရှိရင်လည်းသူကတော့ဖြစ်စေချင်တာဒီဖက်ကကြီးပိတ်လိုက်အောင်ပိတ်မှတ်တယ်ညီညာရမယ်လို့တော့
ပြန်မလို့ဖြစ်နေပြီအခုအပေါ်တော့ဟုတ်ကဲ့ဟုတ်ကဲ့အဲ့လိုသဘောဆန္ဒဖြစ်နေရဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ကိုတရားသွေးကိုလည်းအလဲပေးခြင်းပါတယ်ကိုတရားသွေးအခုဆိုလို့ရှိရင်လွတ်တော်အမတ်ဒီလုံနိုင်ခြင်းမလုံနိုင်ခြင်းဆိုတာအခုဆိုရင်သူတို့ရဲ့အရေးချင်းနေရာလည်းတဖြည်းဖြည်းပေါ်လာပြီပေါ့နော်လုံနိုင်တဲ့လွတ်တော်အမတ်နဲ့မလုံနိုင်တဲ့လွတ်တော်အမဆိုတာဟိုအနေဒီပါတ အရေးချင်းတွေလုံနိုင်ကန်တဲ့ရည်တွေကို
โอเคโอ้ပြောမယ်ဆိုလို့ရှိရင်တော့တော့ကျေပြန့်တယ်ဗျာအစ်မကျွန်တော်ဟိုပေါ်တော့အခုကျွန်တော်ဒီအမျိုးသားတတော်ကိုယ်စားလှယ်ကြီးကျော်သွားတဲ့အဲအချက်တွေလည်းကြည့်ပြီးကျွန်တော်ခေါင်းထဲမှာပေါ်လာတဲ့ချက်တွေကပါလဲဆိုတော့ကျွန်တော်ဒီတတော်ကိုယ်စားလှယ်တွေကသူပြင်ဗျာ issue ရှိရတဲ့တတော်ဟိုဒီကျွန်တော်တို့ကိုယ်စားလှယ်တွေရဲ့ data တွေမှာကြတော့အလုပ်လို့အလုပ်ကရှိတယ်ချေရှားတယ်အလုပ်ကလည်းအဲဘယ်လိုခေါ်မလဲလူကိုမဖြစ်မနေဆွဲခေါ်တာပေါ့ဗျာဆိုတော့ဒီလိုနေရာမျိုးတွေမှာတော့ပြင်တတော်ကိုယ်စားလှယ်ကငြိမ်နေတယ်အလုပ်လုပ်ကြလို့ရမ်းတည်တာထင်ရှားတယ်အဲ့တော့ဒီဆိုလည်းသိတာသင်ကြားတော့ဗျာဆိုတော့တို့ data ကိုလည်းကတို့ရဲ့အလုပ်ကိုတောင်းဆိုတော့ဆိုတော့တကယ်တမ်းကျတော့ကျွန်တော်တို့ဒီဇွတ်တော်နိုင်ငံကြီးကတော်တော်ကျေပြန့်တယ်ကျွန်တော်တို့ဒီလိုမျိုးကျွန်တော်တို့ရန်ကုန်လိုနေရာမျိုးမန္တလေးလိုနေရာမျိုးတချို့ issue ရှိတဲ့နေရာတွေမှာရှိတဲ့ဇွတ်တော်ကိုယ်စားလှယ်တွေရဲ့အခန်းကဏ္ဍကိုတော့မှကျွန်တော်ထောက်ပြခြင်းလေဘာဖြစ်လို့လဲဆိုတော့တကယ်တော့ဇွတ်တော်ကိုယ်စားလှယ်နဲ့ကျွန်တော်ဒီဒီမိုကရေစီစနစ်ပေါ့နော်ကျွန်တော်တို့ဇွတ်တော်ကိုယ်စားလှယ်အသီးသီးနဲ့ဒီအသီးသီးမှာရွေးချယ်ထားတယ်ဘာအတွက်လဲဟုတ်လားဆိုတော့ issue ရှိတဲ့ data တွေတက္ကသိုလ်ရှိတဲ့ data တွေဒါတကယ်ကိုလိုအပ်နေတဲ့နိုင်ငံရေးတက္ကသိုလ်ရှိတဲ့ကျူဝါရတက္ကသိုလ်ရှိတဲ့တကယ်ကို conflict ရှိတဲ့နေရာတွေပေါ့နော်အဲ့လိုနေရာမျိုးတွေမှာကျတော့ကျွန်တော်တို့အရန်ထင်ရှားအရန်ပြတ်သားတယ်အဲ့လိုနေရာမျိုးတွေမှာကကျွန်တော်တို့ adjust လုပ်ရတာဟိုပုံစံပိုင်းချတာလို့ရတယ်အဲဒါပေမဲ့တော့ပြောလို့ရန်ကုန်လိုနေရာမျိုးတွေကအဲတချို့နေရာတွေဟာကျွန်တော်တို့ဒီဗဟန်းနေရာမျိုးအဲအမေရမဟိုဘယ်လိုခေါ်မလဲ issue ချတဲ့နေရာမျိုးတွေမှာကျတော့အဲ့ဒါဒီပြုတော့သတ်တော်ကိုယ်စားလှယ်ပြောက်ကိုဘာဖြစ်လို့ရွေးချယ်ထားတာလဲဘာကြောင့်သတ်တော်ကိုယ်စားလှယ်ကဟိုကျွန်တော်ဒီမြောက်ရောက်လာတာလဲဆိုရင်အတိတ်ပဲအများကြီးဟိုရှိတာပေါ့နော်ဆိုတော့ပြောက်နေတယ်ပြောက်နေတဲ့ခါကျတော့ဟိုဒီနေရာမှာဘာကြောင့်ပြောက်နေလဲဆိုတော့တကယ်ကိုသတ်တော်ကိုယ်စားလှယ်သူ့အရာနဲ့သူသူ့ဒေတာနဲ့သူအရေးချင်းတွေထုတ်ပြီးလိုအပ်ချက်ကိုရှာဖွေပြီးတော့သူ့ရဲ့ဒီခြေပေါ်အောင်ပေါ့နော်သူ့ရဲ့တန်ဖိုးသူ့ရဲ့တာဝန်ကိုပြသမယ်အဲ့ဒီနေရာကြီးမှာအရင်ကြည့်တာလေကျွန်တော်တို့ဘူးဆိုတော့ကိုယ်လေအလုံးမလုပ်ဘူးမလုံးမလုပ်ဘူးဆိုတာကကျွန်တော်နေရီမှာရောက်တဲ့စာလေးသိထားမိတယ်။ဥပမာတချို့ရွာတချို့ဒေသတွေမှာဆိုဒီဘက်ကိုယ်စလေကအလုံးလုပ်ကြတဲ့နန်းကြီးခင်းကြတယ်ဟလာပသားကြီးဖောက်ကြတယ်လူလူနဲ့လာတွေ့တယ်ဟိုဘက်ပါရှိတဲ့ဟိုပါတီချင်းတူတူတော့မှဟိုဘက်မှာရှိတဲ့ဟိုဒီကျွန်တော်တို့ဒီမဲဆန္ဒနယ်မိသားဟိုဘက်တော့အင်ဂျီနာချင်းလိုမျိုးပေါ့နော်။အဲ့ဒါမဲဆန္ဒနယ်မှာကျွန်တော်မနာဘူးဆိုရင်အဲ့ဒါမဲဆန္ဒနယ်မှာရှိတဲ့ကြော်သားဒီကမြင်းနဲ့ကိုရဲ့ဟိုကိုယ်စလေပါလုပ်နေလေဟာငါတို့တစ်ဖက်ကကိုယ်စလေကအလုပ်ကြီးအများကြီးလုပ်နေတယ်ငါတို့ကိုယ်စလေကပဲတောက်နေဆိုတာမျိုးတွေကဖြစ်ချားတယ်ကျွန်တော်ထိန်းလို့ရတယ်អော်လို့ရတယ်ပါတီကနေထုတ်တယ်ပေါ့နော်စားပြီးတော့တချို့ဒေသတွေမှာကြတော့ပြန်တော့လေဟိုကိုယ်စလေရဲ့အရေးချင်းအရန်တောင်းဆိုတယ်ဆိုတော့စက်တနာကပါလို့ဆိုချုပ်ကိုယ်ကြီးပြောလို့ရှိရင်ကိုယ်စလေတွေကစွတ်တော်နားတဲ့စွတ်တော်အချိန်မှာလေငါတို့ကိုယ်စလေတွေကဘာတွေပြောနေလဲဘာတွေဆွေးနွေးနေလဲဒရိုင်းတပီလုံးအရေးအတွက်ကျေးဇူးတွေရမှာဖြစ်တယ်လို့ကိုယ်ဒေသအတွက်လည်းဆွေးနွေးနေရမယ်အဥပဒေပြုရေးကိစ္စတွေမှာပါဝင်နေရမယ်အဲ့လိုပဲအဲ့လိုစွတ်တော်နားနေအချိန်ဒီမှာလည်းကိုယ်ဒေသမှာကိုယ်ပြန်ကိုယ်လုပ်ပြလုပ်ခဲ့တာတွေကိုလုပ်ရမယ်ကျွန်တော်ပြောချင်တာကစွတ်တော်ပုံစံနဲ့ရှိတာအလကားမဟုတ်ဘူးပြောချင်တာကဗျာဒီမိုကရေစီစနစ်ကျွန်တော်တို့ဒီစွတ်တော်ဆနစ်ကအလကားမဟုတ်ဘူးပြည်သူလူထုအတွက်ကကျွန်တော်တို့ဒီအောက်ခြေအထိထိရောက်နိုင်တဲ့ကျွန်တော်တို့လုပ်ပြလုပ်ဖို့ဟာဟိုဒီလိုစနစ်ကိုကျွန်တော်တို့ထူထောင်ထားတာဆိုတာကိုအထင်ပေါ်လာရမယ်ဗျာအကျဉ်းကြီးတဲ့ဒေတာတွေမှာဝန်လုပ်နေရတယ်မဟုတ်ဘူးအကျဉ်းကြီးတဲ့ဒေတာတွေဒါတော့ဘာလို့ကိုယ်စားလှယ်တွေရထားတာဘာလို့ကိုယ်စားလှယ်ယူတာအလကားမဟုတ်တာဟောဒါဒီဒီနေရာတွေပါလဲအတုံးတက်ပါလားအကျိုးရှိပါလားဖြစ်တာဆိုတော့ပြောနေတာကချုပ်ပြီးပြောတာဒီနေ့ဒီကိုယ်စားလှယ်တွေကထိထိရောက်ရောက်ဟာအလုပ်မလုပ်နိုင်တာရောတားဂက်မရှိရော strategy မရှိရောကြောင်းဘာဖြစ်လာလဲဆိုတော့ဒီစနစ်ကြီးကိုလူတွေကဒီစနစ်ရဲ့တန်ဖိုးဒီစနစ်ရဲ့အကျိုးအာဏိပေကိုမသိဘဲနဲ့ဒီစနစ်ကိုလူတွေကစိတ်ကုံတာပြူလာတယ
်ဟုတ်ကဲ့
အားရောလာတယ်အမကိုနိုင်တော့ဘူးဟိုဒါဒီရွေးကောက်ပွဲဆိုတာကမှသူတို့ကဘာသိတယ်လဲလို့စဉ်းစားလာတယ်နော်ရွေးကောက်ပွဲကျဒီပြဿနာရှိပါတယ
်ဟုတ်ကဲ့
ရွေးကောက်ပွဲကျကျွန်တော်တို့မဲရုံကိုလူတွေကနာပေးပါတော့မလားဒါအလုပ်အပိုတစ်ခုလို့ဖြစ်လာမလားလို့တော့ကျွန်တော်စဉ်းစားနေပြီဗ
ျဟုတ်ကဲ့ဒီနေရာမှာမိကွန်းထုတ်ဆရာရှိတာကသောသောကဒီအရေးချင်းရှိတယ်မရှိဘူးဆိုတော့လွတ်တော်မှတ်ဒီတဖြည်းဖြည်းနဲ့ခြေပေါ်တယ်မပေါ်ဘူးဆိုတာဖြစ်လာတာလဲဒီဆက်ဆံချင်းရွေးကောက်ပွဲမှာကိုယ်တည်းလောင်းရွေးတဲ့နေရာမှာများဟိုနီလန်လွဲခဲ့သလားဟိုအဲ့ဒီမှာများအလို့အချက်ရှိခဲ့သလားပေါ့နော်မိကွန်ထုတ်ဆရာရှိတာပါဆိုတော့ရွက်ောက်ပွဲမတိုင်ခင်တုန်းကဒီဟိုလူလူကောင်းတော်တော်ဆန်းစုကြည်ကိုယ်တိုင်ကလည်းပြောခဲ့တယ်ဒီလူကိုကြည့်မြွေးပါနဲ့ပါတီကိုပဲကြည့်ပြီးတော့မဲထဲပါဆိုပြီးပြောခဲ့တော့ဟိုအနယ်ဒီလွတ်တော်အမတ်တိုင်းကအနိုင်ရခဲ့ပေမဲ့အဲ့ဒီလွတ်တော်အမတ်တွေဟာပါတီကရွေးလိုက်တဲ့ကိုယ်စားလှယ် ဖြစ်တဲ့အတွက်ရွေးကောက်ခံရပါမယ်လေတူးချင်းဒီအနောက်နိုင်ငံတွေမှာလို့တူးချင်းရဲ့အရေးချင်းရှိလို့တူးချင်းကလုံနိုင်ကြနိုင်လို့ဟိုလွတ်တော်အမတ်ဆိုတဲ့ယာရုနဲ့ထိုက်တန်လို့ရွေးခံရတာမျိုးမဟုတ်ဘဲနဲ့ပါတီကြောင့်ဆိုတဲ့ဟာနဲ့ပါတီဆိုင်ပုတ်ကြီးနဲ့ရွေးခံခဲ့ရတယ်လို့များဖြစ်ခဲ့လို့များလားအခုလိုမျိုးတိရမလုံနိုင်တဲ့သူနဲ့မလုံနိုင်တဲ့သူဆိုတာနှစ်လိုင်းကွဲသွားတဲ့သဘောများဖြစ်နေမလားဦးခမောင်မြင့်ခတ်တော်တို့လေးကျွန်တော်တုံ့ပြန်ပေးပါအောင်ရွေးချယ်မှုဘိုင်းဆိုင်ရမှာပါတီတွင်မှာပြန်ပြီးတုံ့တက်ဖို့လို့မလားဆိုတော့ကိုတီဟာတွေ့ပြောသလို2020ရွေးကောက်ပွဲကြရင်ဒီပြပတနာဟာ NLD အတွက်အကြီးကြီးဖြစ်လာနိုင်တဲ့အနေအထားရှိတယ်
အဲ့ဒီမှာကျွန်တော်ပြန်ပြောရမယ်ဆိုလို့ရှိရင် new fire စနစ်နဲ့ဆိုင်တော့ဗောဗျာကျွန်တော်2 90လောက်ရွေးကောက်ပွဲစနစ်ကြီးပြတ်သုံးမှာပါလီမန်စနစ်ကြီးပြတ်သုံးတဲ့အချိန်မှာကျွန်တော်တို့လည်းဦးထပ်ပြီးမှလက်ကရတော့ဗျာမကျင့်သားပဲနဲ့လုပ်တဲ့လူတွေအရေးချင်းမရှိဘူးလို့ထင်တဲ့လူတွေသဘောကကျွန်တော်လည်း2 90လောက်ပြတ်ပြီးတော့မှလုပ်ရတဲ့အချိန်ကျတော့ဒီဥစ္စာတွေကဆက်ပြတ်သွားတော့ဗောကျွန်တော်အနေနဲ့လည်းတရားကြီးကလူတိုင်းကကိုယ်စက်ဖြစ်ကြမယ်လို့တွေးပြီးတော့မှကျွန်တော်လေ့လာထားလိုက်လို့ဒီမှာမဟုတ်ပဲစိတ်ရတာကျွန်တော်တို့တိုက်ခတ်ပြီးတော့မှဒီစနစ်ဆိုဒီတိုက်ခဲ့ပြီးတော့မှကျွန်တော်ထူထောင်လာရတဲ့အချိန်ကျတော့ကျွန်တော်ဒီမှာအချင်းချင်းပြည်မှာပြည်မယ်မပြည်မပြည်ဘာဖြစ်မဲ့ကျွန်တော်တခုပြောချင်တာကတော့ကျွန်တော်တို့ကအချင်းချင်းပြည်ပြည်မယ်လေဒီလူပေါ်မှာဘယ်တော့မှပြဿနာမဖြစ်ဘူးဆိုတော့ကျွန်တော်ပြောချင်တာတော်လေးတခုလို့ရှိတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကျွန်တော်အခုလေလိုက်ပေါ်မှာဆွေးနွေးဖို့ရောက်နေကြတဲ့သူတွေကိုလည်းတက်ပေးချင်ပါတယ်ပထမကိုတီးလယ်မူထိုင်းနိုင်ငံကနေဆွေးနွေးဖို့ရောက်နေပါတယ်ကိုတီးလယ်မူအာတိုရိုလိုတိုရိုနဲ့လိုရင်းလေးကိုဆွေးနွေးပေးပါလား
ဟုတ်ကဲ့ခင်ဗျာကျွန်တော်အနေနဲ့ပြောချင်တာကတော့နော်ဒီလွတ်တော်ကိုယ်စီရွေးကျွန်တော်တို့ပြောမြင်ပါခင်ဗျာအစိုးရအစ်စ်ကအဲ့ဒီ၃ဖွဲ့တာကျွန်တော်တို့ပြောရမှာဖြစ်ပါတယ်ခင်ဗျာဘာလို့လဲဆိုရင်တော့သူတို့အဲ့ဒီ၃ဖွဲ့တာကကျွန်တော်အဲ့ဒီကျွန်တော်ပြည်သူကခွဲခြားဆက်ဆံတာကျွန်တော်မြင်ရပါတယ်ခင်ဗျာဘာလို့တော့မြို့ကြီးသားတွေကိုပဲသူတို့ကညအတိမပြည်တယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုရင်နော်ကျွန်တော်အခုဘဲတရားမှာနော်မိတွေလောက်နေတယ်မိတော့အများကြီးဝမ်းသာကြတယ်နော်အများကြီးဝမ်းသာတယ်လွတ်တော်ကိုယ်စီကအမျိုးမျိုးပြောတယ်နော်ဒါလည်းဝိုင်းငိမ့်တယ်နော်မိဟိုနေမိဝိုင်းငိမ့်တယ်နော်ရေနဲ့ဝိုင်းချမ်းတယ်အဲ့ဒါကိုနော်ကျွန်တော်တို့တခင်ပြည်နယ်မှာနော်လင်းနဲ့ဘုံတွေကျဲတယ်နော်ဆင့်အားတွေအများကြီးဖြည့်တယ်အများကြီးတက်ခိုက်တယ်ဘုံနဲ့အများကြီးဖြည့်တယ်တိုက်တယ်အဲ့ဒါကိုနော်ဖြစ်တော့ကိုယ်စလဲတော့အစိုးရစစ်တာဘာမှမပြောဘူးဘာမှမလုပ်ဘူးအဲ့ဒါကိုကျွန်တော်မြင်တယ်ဒါခွဲခြားဆက်ဆံတယ်လို့ကျွန်တော်မြင်တယ်နောက်လည်းကျွန်တော်ပဲလားပြည်နယ်မှာနော်ကျွန်တော်တို့တမန်ငါမှာတော့စစ်ကတ်တွေတော့စခန်းလေးအများကြီးဆက်လာကြတော့သိရပါတယ်ခင်ဗျ။နော်စခန်းပေါ်မြောက်ရတော့ကတော့ညနဲ့ညကျော်ချီပြီးတော့သူတို့ဆောက်တာတော့ကျွန်တော်သိရတယ်ခင်ဗျ။အဲ့ဒါကိုနော်အစိုးရရောဒီစစ်ကတ်ကိုဘာလို့ပြန်မဆွဲကြလဲနော်လမ်းလေသားတွေဖောက်ပြီးတော့ဒီအစိုးရဘာလို့ဒီဒီစစ်ကတ်ဘာလို့တင်လာတယ်အဲ့ဒါကိုကျွန်တော်တို့ကမင်းကုန်ထောက်အောင်ပြည့်ကျွန်တော်ကတီးခန့်စိုက်တာနော်ဒီထက်ကိုပို့ပြီးတော့လောက်ဆောင်နေမယ်ဆိုရင်ကျွန်တော်တို့တိုင်းလာပြည်သူတွေကနော်သူများရဲ့လက်အောက်မှာအကုန်လုံးကြားရောက်မယ်ခင်ဗျားရဲ့လုံးဆောင်ချက်ခိုင်းဆောင်ချက်ကိုကျွန်တော်တို့လုံးဆောင်အောင်ဖြစ်တယ်အဲဒီကြောင့်ကျွန်တော်တိုင်းနာခေါင်းဆောင်လေးတော့စဉ်းစားဖို့လိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ကိုသိလိုက်မှုကျေးဇူးတင်ပါတယ်အခုကျွန်တော်တို့ဒီဟိုဆွေးနွေးပွဲမှာဒီဟိုကျွန်တော်တို့ Facebook ကနေပြီးတော့ဝင်ဆွေးနွေးထားတဲ့ပေးသက်တချို့ကိုလည်းဖိတ်ခေါ်ချင်ပါတယ်ပထမဆုံးဟိုကိုစောစောဝေလူဆိုတဲ့သူဆွေးနွေးထားလို့အရင်ပြောပြပါဦးမအီတန်စင
်ကိုစောဝေလူရေးထားတာကြတော့သူက30ရာခိုင်နှုန်းတော့ထင်ပါတယ်တဲ့ကျေးဇူးပါဗီဒီယိုဆိုပြီးရေးသားထားတာပါဟုတ
်ကဲ့သူကတော့30ရာခိုင်နှုန်းလောက်တော့လုံနိုင်တယ်လို့ထင်တယ်လို့ပြောပုံကြပါတယ်ကျွန်တော်ကတော့အဲ့လိုယူဆပါတယ်နောက်တစ်ယောက်ဆွေးနွေးထားတာလေးကိုလည်းပြောပါအောင်ခင်ဗျဟု
တ်ကဲ့ဖြိုးဝင်းဆိုတဲ့သူကတော့မင်္ဂလာပါ VOE တဲ့ကျွန်တော်အမြင်လေးပြောရမယ်ဆိုရင်တော့တချို့သောလွတ်တော်အမတ်တွေကတော့စူးစားကောင်းစူးစားနေကြမယ်လို့ယုံကြည်ထားပါတယ်ဒါပေမဲ့ပြည်သူလူထုကတော့တိတ်အားရအောင်မလုပ်ပြနိုင်ခဲ့သေးပါဘူးဒါကလည်းတချို့အရာတွေကပြင်ဆင်ဖို့မလွယ်ကူကြပါဘူးအဓိကဖြစ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကအကအကွယ်ပေးနေခြင်းကြောင့်ပဲလို့ထင်မြင်ယူဆတယ်လို့သူကရေးသားထားပါတယ်
ဟုတ်ကဲ့ဒီ line ပေါ်မှာဒီကျွန်တော်တို့ဟို VOA ရဲ့ Facebook ပေါ်မှာဒီမကောင်းသူကမလုံနိုင်ဘူးဆိုတဲ့ဒီ negative အမြင်ပေါ့နော်ရေးတဲ့သူကတော်တော်များပါမယ်လေဒီဒါဟာလွတ်တော်မှဒီဘက်ကလည်းအခက်အခဲရှိတယ်ဆိုတော့ဝင်ဆွေးနွေးထားတဲ့တယောက်လည်းရှိပါတယ်ခင်ဗျအဲ့ဒါလည်းဖတ်ပြပါအောင်
ကကဆိုရဲ့နာမည်နဲ့သူကကြတော့အော်တဲ့အစိုးမြင့်ဝါဒနဲ့မြင်နေကြပါလားအလုံးအားပေးမယ်ကူညီမယ်လို့တော့မပြောကြဘူးအထင်မှားအမြင်မှားကန့်လန့်တိုက်ဖို့ချောင်းနေကြတဲ့အဖွဲ့တွေလို့ယူဆမယ်ကိုယ်တိုင်ခဏဝန်ခံစားကြည့်ပါအဖြတ်အမှောက်တွေကြားကရုံးထွက်ပေးနေတယ်ဒါကမသိမမြင်ကြဘူးလားဆိုပြီးသူကရေးသားထားပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဟောဆိုတော့ကိုသေးလည်းမူဆွေးနွေးသွားတဲ့အထက်မှာလည်းပါပါတယ်သူကပါလဲဆိုတော့ဒီလွတ်တော်မတ်ဒီဘက်မှာအခက်အခဲရှိတာဟာဟိုအစိုးရဘက်ကလည်းတာဝန်ရှိသလိုတမရောတခြားအုပ်ချုပ်ရေးအဖွဲ့အစည်းတွေဘက်မှလည်းပူးပေါင်းပါဝင်ဖို့လိုအပ်တယ်ဆိုတဲ့အချက်မျိုးသူကထောက်ပြသွားတာရှိပါတယ်။နောက်ဆုံးတစ်ယောက်ဆွေးနွေးထားတာလေးကိုလည်းဖတ်ပြပေးပါဦးမအီတန်စင်။
တ တိုနီမောင်တိုနီမောင်ဆွေနာမည်နဲ့ရေးသားထားပါသူကတော့မင်္ဂလာပါ VOE ရဲ့နောက်ပိုင်း NLG အာနာရလာပြီးတက်လာတဲ့လွှတ်တော်ကိုယ်စားလှယ်အများပိုင်းကအလုံးမလုပ်ဘူးလားမသိဘူးပြည်သူတွေအတွက်ပြောင်းလဲခြင်းအရာတာကိုမခံစားရပါအထူးသဖြင့်ကျေးလက်နေစည်ရင်သားပြည်သူတွေပါဘာခွင့်ရမှမရပါစည်ရင်မွဲပြကြတာပဲအဖက်တင်နေဆိုပြီးသူကရေးသားထားပါတယ
်ဟုတ်ကဲ့ကျွန်တော်တို့တချို့ဒေသတွေမှာဆိုရင်လွှတ်တော်အမှရှိတယ်လို့တောင်မသိရတော့အောင်ဟိုပျောက်နေတယ်အတန်တိတ်နေတယ်လုံနိုင်ခြင်းမရှိဘူးဆိုတာတွေလည်းကျွန်တော်တို့တိုင်းလာရင်လည်းနေဒီမှာတွေ့ရတာလည်းအများကြီးရှိပါတယ်ဆိုတော့ဆက်ပြီးမဆွေးနွေးခင်မှာကျွန်တော်လေလိုက်ပေါ်မှာရောက်နေတဲ့ကိုနေဦးလင်းကိုအလဲပေးခြင်းပါတယ်ခင်ဗျာနေဦးလင်းရှိပါလားခင်ဗျာ
ဟုတ်ကဲ့ပြောရရင်တော့ညာဟိုနံပါတ်1ကတော့ capacity မရှိဘူးပြောမှာပေါ့နော်ကျွန်တော်ကတော့ပြောလေပြောထားရှိတဲ့စကလုံးတစ်ခုရှိပါတယ်ဒင်္ဂါအာအာနဲ့ဈေးဝယ်လို့မရဘူးဆိုတဲ့သဘောပေါ့ဗျာအဲ့တော့ရှင်ကူမှာ65ခုနှစ်ကလူလိုက်ရရတယ်82ခုနှစ်ရောက်တော့ဂျပန်ကလာပြီးတော့ investor လုပ်တယ်เนาะ90ခုနှစ်ရောက်တဲ့အခါကျတော့ဒီနိုင်ငံမှာ MRD ဆိုတဲ့ system ဖြစ်လာတယ်အဲ့တော့သူဆိုလိုတဲ့တဘောအလုပ်တစ်ခုလုပ်တဲ့အခါမှာ plan ရှိဖို့လိုတာပေါ့เนาะလွတ်တော်ကအမတ်တွေကတော့ဘယ်လိုစိတ်ကူးရှိလဲတော့ကျွန်တော်မသိဘူးပေါ့เนาะဥပမာအဲ့ဒီတုန်းကကျွန်တော်ဖြစ်ခဲ့တာကိုပြောပြအောင်ဒီချာကြာကြာနာနာပြောအနေငယ်လေးပြောပြရရင်သူကဒါလည်းဆိုတော့သူတို့က trade ကိုလုပ်တယ် trade လုပ်တော့ 3% GST ပဲလုပ်တော့လူတိုင်းလူတိုင်းကအလုံးလုံးလို့ရအောင်အလုံးလုံးရအောင်ပတ်စံရအောင်စုရအောင်နိုင်ငံတော်ကိုလည်းထိုက်တင်းနဲ့ 3% ပေးရမယ်ပြီးရင်သူတို့က market ကိုရှာတယ် market ကိုပို့တယ်ပတ်စံစုတယ်စုပြီးတဲ့အခါကျတော့ဟိုရှင်းပြောလို့ရှိရင်သုံးနာဆွဲတာမှန်မှန်ကန်ကန်သုံးနေပေါ့ဗျာအဲ့တော့ကျွန်တော်တရုတ်လည်းပဲဒီလိုပဲเนาะတရုတ်88ခုနှစ်မှာစပြောင်းနေတာเนาะဟိုဝါထရိတ်ကိုရောက်တာ2000တန်းကျော်မှရောက်တာပါเนาะ2000တန်းကျော်တော့ရတဲ့ဥစ္စာကိုပတ်စံစုပြီးတဲ့အခါကျတော့ဒီနေ့လို့တော့ဒုတိယအဆင့်လောက်ထိရောက်သွားတယ်ဗျာကျွန်တော်တို့ဒီမှာဟို150တို့180တို့ပြောလို့ကောင်းတော့ဝေဖန်လို့ကောင်းတော့ဘာပလန်မှလည်းမရှိဘူးဘာရွေချက်မှလည်းကောင်းကောင်းရှိတယ်လို့မထင်ဘူးဟိုအကြီးဆုံးကောင်းဆောင်ပြောတဲ့အမိန့်ကိုစောင့်ပြီးတော့ကိုဒါဘယ်လိုကောင်းလဲဆိုတော့ရောလိုက်နေရလို့ပဲထင်တယ်အဲ့တော့ပြန်စဉ်းစားကြည့်ပါ88ခုနှစ်ကခင်ဗျားတို့ကျွန်တော်တို့ပြောင်းနေတဲ့ဟာလားစနစ်ကိုကျွန်တော်တို့ပြောင်းနေတဲ့အခါမှာငါတို့အများဘလောက်အများကြီးအောင်လုပ်ပေးခဲ့ပြီလဲဒီကြားရတဲ့လူတွေကဘလောက်ရင်းနေပြီးတော့တိုင်းပြည်မှာဘလောက်ကြာဆုံးသွားပြီလဲဆိုတာလေးနည်းနည်းနှစ်ခုပေါ်လက်တင်ပြီးတော့စဉ်းစားကြပါလို့ကျွန်တော်ကတော့မေတ္တာရပ်ခံပါတယ
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအခုကျွန်တော်တို့မြန်မာနိုင်ငံမှာရှိနေတဲ့လွတ်တော်အမှတ်တွေဟာဆိုလို့ရှိရင်ဒီတခြားဒီကျွန်တော်တို့အနောက်နိုင်ငံအထူးသဖြင့်တော့ကျွန်တော်တို့ဒီမှာရှိနေတဲ့ကျွန်တော်တို့လက်လန်းမီတဲ့မြင်နေတွေ့နေရတဲ့ဒီအမေရိကန်နိုင်ငံကလွတ်တော်အမှတ်တွေနဲ့တော်တော်လေးကွာခြားတာတော့ရှိပါတယ်အမေရိကန်နိုင်ငံလွတ်တော်အမှတ်တွေမှာဆိုလို့ရှိရင်သူတို့တူးချင်းစီမှာသူတို့ကိုလှုပ်ပေးမဲ့ထောက်ပံ့ပေးမဲ့ဟိုသူတေသနာလှုပ်ပေးမဲ့ဝန်ထမ်းတွေအများကြီးသူတို့ကခံထားနိုင်တယ်မြန်မာနိုင်ငံမှာတော့လွတ်တော်အမှတ်ကသူကိုလှုပ်ပေးတဲ့သူကမရှိဘူးဘာမှရှိတယ်ဆိုတော့ကျွန်တော်မတွေ့ခဲ့ရဘူးလွတ်တော်တွေရောက်တဲ့အချိန်မှာလဲနောက်ပြီးတော့လွတ်တော်အမှတ်တွေနေရထိုင်ရတာတချို့ဆိုလို့ရှိရင်တကယ်ကိုစင်စင်ရဲရဲနဲ့ဖြစ်တယ်လို့အခန်းကြီးလေးထဲမှာနေရတယ်သူတို့လိုချင်တဲ့ဟိုသူတို့လှုပ်ချင်တဲ့ဘာသာရပ်ပိုင်းဆိုင်ရာလေ့လာဖို့အတွက်စာအုပ်စာတမ်းအထောက်အကူပြုပစ္စည်းတွေကလည်းအမတန်အားနေတာကိုတွေ့ရတယ်ဆိုတော့မြန်မာနိုင်ငံဟာဘက်ပေါင်းစုံကပြုပြင်ပြောင်းလဲဖို့လိုအပ်နေတဲ့အချိန်မှာသူတို့လိုအပ်တဲ့ဒီတခြားအထောက်အကူပစ္စည်းတွေကိုနိုင်ငံတော်အစိုးရနေပြီးတော့ဟိုနည်းနည်းလေးအလေးထားပြီးတော့ပံ့ပိုးပေးမယ်ကူညီပေးမယ်ဟိုကူညီလို့ရတဲ့ဝန်ထမ်းတွေလည်းသူတို့ရှိနိုင်မယ်ဆိုရင်တော့ခီးကထင်ထားတာလည်းကျွန်တော်တို့ခီးပို့ရောက်မယ်လို့ထင်ပါတယ်ဆိုတော့အခုနောက်ဆုံးခတ်တူတူလေးကိုတိဟတွေကိုကျွန်တော်မေးချင်ပါတယ်ကိုတိဟတွေအဲ့တော့ကျွန်တော်တို့ဒီလာမယ့်2020ရွေးကောက်ပွဲမှာအခုတိုင်းနာဆက်သွားလို့ရှိရင်ကျွန်တော်တို့ဟိုတချို့အတွေ့အကြုံတော့တချို့တော့ရခဲ့ကြပြီပေါ့ဗျာအခုဖြတ်တန်းလာတဲ့လွတ်တော်တက်တန်းနှစ်ခုပဲဆိုကြပါဆိုတော့လာမယ့်ရွေးကောက်ပွဲပြီးရင်ရောကျွန်တော်တို့ပို့ပြီးအတွေ့အကြုံရှိတဲ့လုံနိုင်ကိုင်နေတဲ့လွတ်တော်အမတ်တွေများပေါ်ထွက်လာနိုင်မလားဘလို့ပုံစံများဖြစ်မယ်လို့ခံမလို့ရမလဲ
ဟုတ်ကဲ့ဆိုတော့ပြည်သားတော်တခုတော့ဗျာဟိုကျွန်တော်တို့အခုဒီဝဲပြောပေါ့နော်စနစ်ကတော့နေတယ်ဖြစ်တာဖြစ်တဲ့အတွက်ကြောင့်မလို့ကျွန်တော်တို့ဝေဖန်မှုရှိတဲ့အခုကျွန်တော်တို့လည်းဒီလိုမျိုးပြောခွင့်ရှိတယ်လို့ကျွန်တော်တို့မေတ္တာနာရှင်နေရတဲ့အခုဒီကျဟာတဲ့ပြောဆိုနေကြတာရှိတယ်ဝေဖန်နေကြတာရှိတယ် Facebook ကိုကျွန်တော်တို့ဒီ social network တွေအားဖြင့်သင်တို့ရဲ့အကန့်လေးကိုထုတ်ပြရတယ်ရှိတယ်ပေါ့ဒီလိုပဲဆိုကြတာကျွန်တော်တို့လက်ရှိအနိုင်ရတဲ့ NLD ပါတီပဲဖြစ်ဖြစ်ဒီကျွန်တော်ဒီတန်ခိုင်ရေးလို့ဟာဟိုအတိုက်ခံပါတီပဲဖြစ်ဖြစ်တခြားပါတီပဲဖြစ်ဖြစ်သူတို့ဟာဒီလိုပဲဆိုကြတာကိုဒီကျွန်တော်တို့ရေချင်းတော့ကိုဦးတည်ရဲ့ဟာတော့သူတို့စဉ်းစားနေပါပြီ။ဒါကြောင့်လည်း NLD ကနေပြီးတော့ကျွန်တော်စာထုတ်ပြီးတော့ကျွန်တော်တို့ဒီလက်ရှိသူတို့ရွေးချယ်ထားပြီးသားဖြစ်နေတဲ့ ကျွန်တော်တို့ဒီလိုကူစေတွန်းအားပေးနေတယ်ဒီဆက်နဲ့ပို့ပြီးတွန်းအားပေးနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုတော့2020အခေအချင်းကတော့ဒီဆက်ပို့ပြီးတော့ဟိုပါတီတွေအနေနဲ့ပေါ့နော် NLD အပါအဝင်ပေါ့ပါတီတွေအနေနဲ့သူတို့ရဲ့ကန်ဒီဒိတ်တွေကိုကျွန်တော်တို့ဒီကူစေတွေကိုပို့ပြီးတော့အရေးချင်းဘက်ကိုဦးစားပေးရဲ့မျက်နှာနဲ့ကြည့်ပြီးသိချင်လာနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်နေလည်းမြင်ပါတယ်ဆိုတော့သူတို့ကလည်းဒီဆက်ပို့ပြီးတော့အရေးချင်းရှိတဲ့တို့တို့ကိုစေတွေကိုတောင်းဆိုဖို့လိုပါတယ်သူတို့ကိုယ်နဲ့ကလည်းဒါကိုလိုတာကြောင
့်
ကြားဖို့လိုပါတယ်ဆိုတော့အားလုံးဟာချက်ညီသွားမယ်ဆိုလို့ရှိလို့ရှိရင်တော့ကျွန်တော်တို့ဒီ2020မှာဒီအကြံနဲ့နာမည်ကျွန်တော်နှစ်နှစ်သုံးနှစ်မှာကျွန်တော်တို့အားလုံးအားထုတ်ကြမယ်ကျွန်တော်တို့ဒီအခုသွားနေတယ်ကျွန်တော်တို့ဒီဒီမိုကရက်တစ်ဒီဖက်ဒရေးရှင်းကိုကျွန်တော်တို့ကယုံကြည်မှုကိုပြတ်ရင်းမသွားအောင်အားလုံးကသတိလေးနဲ့သွားကြမယ်အသိလေးနဲ့သွားကြမယ်ဆိုတော့ကျွန်တော်တို့ကောင်းတဲ့ဘက်ကိုဦးတည်ဖို့အချိန်ရှိပါပြီဗျာ
ဟုတ်ကဲ့ဥက္ကမမျိုးလည်းကျွန်တော်နောက်ဆုံးစက္ကန့်30လောက်ကြာတဲ့အချိန်မှာမေးချင်ပါတယ်ဆိုတော့ NLD ပါတီထဲမှာကောအဲ့ဒီစောစောကုတ္တရာသွေးပြောတဲ့ပုံစံမျိုးလမ်းကြောင်းဘက်ကိုဥတီနေတဲ့အလားအလာတွေရှိပြီလားပါတီထဲမှာပြောဆိုဆွေးနွေးတာတွေဟိုပါတီအတွင်းမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်မှုဘာတွေများရှိနေပြီလဲဆိုတာလေးကိုစက္ကန့်30လောက်ကျွန်တော်ခတ်တူတူလေးပြောပြပါအ
ဓိကတော့တိုင်းနာပြည်နယ်တွေမှာကျွန်တော်တို့ကတွေ့စားပါမယ်တိုင်းနာပြည်နယ်တွေမှာဟိုတိုင်းနာတွေကိုစစ်ထိုးနေတဲ့အတွက်ကျွန်တော်တို့ကအော်တိုမက်တစ်ကိုကျွန်တော် NLD ကရှုံးပြီးလာလို့ဖြစ်နေပါတယ်အဲ့တော့ကျွန်တော်တို့ကကစားရမှာကဘလုံးကစားလို့ပေါ့ဗျာတမရုံနဲ့ NLD နဲ့ကစားရတဲ့အချိန်မှာဒီမိနစ်မှာတော့ကျွန်တော်တို့ကတမရုံကတိုးရှူထားပြီပေါ့ဗျာနောက်3မိနစ်မှာကျွန်တော် NLD ကတိုးရှူဝဲလို့ပေါ့ဗျာဒါမှသာလေကျွန်တော်တို့ကအဆက်ဆက်ရဲ့ Democratic လမ်းကြောင်းကိုကျွန်တော်ရှစ်ဆက်ရှောက်လို့ရမှာပါဘယ်လိုမှမဟုတ်ဘဲနဲ့ဒီတမရုံကကျွန်တော် handicap တွေပေးနေမယ်ဆိုတော့ကျွန်တော်ရှုံးဖို့များပါတယ
်ကျွန်တော
်ကတမရုံနိုင်အောင်ကစားရပါမယ
်ဟုတ်ကဲ
့ဘလုံးကစားလို့ပေါ့ဗျာကျွန်တော်တို့အချက်နဲ့အကုန်လုံးဒီပြေဆုံးဆုံးနဲ့လုံနေပါမယ်။တပ်မတော်ကိုနိုင်ကျွန်တော်နိုင်ပါပြီ
ဗျာဒါပါပဲ။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ကျွန်တော်တို့ပါဝင်ဆွေးနွေးဖို့ပြောထားပြီးတော့မှဖုန်းခေါ်လို့မရလို့ပါဝင်ဆွေးနွေးခွင့်မရလိုက်တဲ့သူတွေကိုလည်းကျွန်တော်တို့တောင်းပါပါတယ်။ဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးကြသူအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။